မီရောသားရောတန်ရှင်သောဝိညာဉ်တော်ဤနာမတော်မြတ်၌အာမင်။ဖျားသခင်သည်ကျွန်တော်နှင့်ရှိပါစေ။ချစ်လက်စွာသောညီကိုမောင်နှမအပေါင်းတို့မတ်လ၄ရက်နေ့2020ဟာဗုဒ္ဓဟူးနေ့ဖြစ်ပါတယ်။ဒီမတ်လ၄ရက်နေ့အတွက်ဟောက်ရှုရမယ်။ကြံကြံအနေနဲ့ကတော့တန်လူကာခန်းကြီး7အခန်းငယ်29ကနေ30ဖြစ်တဲ့ယောနာ၏နမိတ်လက္ခဏာဖြစ်ပါလူစုအဝေးသည်ပို၍များပြားလာသောအခါကိုရောသည်စတင်၍မိတ်တော်မူသည်ကားဤလူမျိုးဆက်သည်ဆိုးညင့်သောလူမျိုးဆက်ဖြစ်၍နမိတ်လက္ခဏာကိုတောင်း၏သို့သောယောနာ၏နမိတ်လက္ခဏာမှတပါမည်သည့်နမိတ်လက္ခဏာကိုမျှသူတို့အားပေးလိမ့်မည်မဟုတ်အကြောင်းမူကားယောနာသည်နီနီဝေမြို့သားတို့အတွက်နမိတ်လက္ခဏာဖြစ်တဲ့ကဲ့သို့လူသားသည်လည်းဤလူမျိုးဆက်အတွက်ထိုနည်းတူဖြစ်လိမ့်မည်။တရားစင်တော်မူသောနေ့၌တောင်ဘက်တန်းပြည်ဤဘယင်မသည်ထလာ၍ဤလူမျိုးဆက်ကိုအပြစ်စင်လိမ့်မည်။အကြောင်းမူကားသူမသည်ဆောလမုန်မင်းကြီးဤဉာဏ်ပညာတော်ကိုကြားသိရန်ကဘာတစ်ဖက်စွန့်မှရောက်လာခဲ့၏။ချီလောဤနေရာတွင်မူကားဆောလမုန်မင်းကြီးထက်ကြီးမြတ်သောသူရှိတရားစင်တော်မူသောနေ့၌နီနီဝေမြို့သားတို့သည်ထလာ၍ဤလူမျိုးဆက်ကိုအပြစ်စင်ချလိမ့်မည်အကြောင်းမူကားသူတို့သည်ယောနာ၏ဟောပြောခြင်းကြောင့်နောင်တရခဲ့ကြ၏ချီလောဤနေရာတွင်မူကားယောနာထက်ကြီးမြတ်သောသူရှိဤဒီကယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ပြီသည်ချစ်လာစွာသောမိကိုမောင်နှမအပေါင်းတို့အခန်းငယ်30နှင့်အခန်းကြီး7တန်လူကမှာဗာရေးထားလေတရားစီရင်တော်မူသောနေ့၌နီနီဝေမြို့သားတို့သည်ထလာ၍ဤလူမျိုးဆက်ကိုအပြစ်စင်ကြလေမည်အကြောင်းမူကားသူတို့သည်ယောနာ၏ဟောပြောခြင်းကြောင့်နောင်တရခဲ့ကြ၏ချစ်လိုအိနေယာတွင်မူကားယောနာထက်ကြီးမြတ်သောသူရှိသူကျွန်တော်တို့ကြားသိရပါတယ်ဒီနေရာမှာလေးလေးနက်နက်လေးတစ်ခုစဉ်းစားချင်ယောနာထက်ကြီးတဲ့ဘယင်တကာတို့ရဲ့ဘယင်ဖျားရှင်အဝေးကြီးမှာကျွန်တော်တို့သွားဖူးမြော်သွားရှာဖို့မလိုဘူးဒီမှာအခန်းငယ်31မှာနော်နမူနာလေးပြောထားတာတောင်ဘက်တန်းပြည်ဘယင်မသည်ထလာ၍ဤလူမျိုးဆက်ကိုအပြစ်စင်လိမ့်မည်အကြောင်းမူကားသူမသည်ဆောလမုန်မင်းကြီးဉာဏ်ပညာတော်ကိုကြားသိရန်ကဘာဖက်စွမ်းမှရောက်လာခဲ့၏။ကြည်လော့ဤနေရာမူကားဆောလမုန်မင်းကြီးထက်ကြီးမြတ်သောသူရှိ၏လို့လည်းပဲအခန်းငယ်31မှာပြောထားတယ်။ဘယင်မဟာဖြင့်ဟိုးတောင်ပြည်ကနေနော်အဝေးကြီးကနေပေါ့လေပြောရမယ်ဆိုလို့ရှိရင်ဒီဆောလမုန်မင်းကြီးပြောတဲ့စကားဉာဏ်ပညာနဲ့ပြောတဲ့စကားနားထောင်ဖို့အတွက်ကဘာတစ်ဖက်စွန့်ကိုရောက်လာခဲ့တာဒါဆောလမုန်မင်းကြီးကိုပြောတာဒီနေရာမှာဆောလမုန်မင်းကြီးထက်အဆပ်ပေါင်းများစွာတကူရှိကြီးမားတဲ့ဖျားရှင်ဟာသူတို့နဲ့အတူကျွန်တော်တို့နဲ့အတူရှိနေတယ်ဒါဆိုရင်တော့ကျွန်တော်တို့အဝေးကြီးဖို့သွားဖို့မလိုဘူးကျွန်တော်တို့ရဲ့အဝင်းအဝိုင်းထက်မှာကျွန်တော်တို့စီမှာဖျားရှိတယ်အဲ့ဒီဖျားရဲ့သွန်သင်ချက်ကိုကျွန်တော်တို့ကနားထောင်လို့ရှိရင်ယောနာရဲ့သွန်သင်ချက်ကိုနားထောင်တဲ့နီနီဝေမြို့သူမြို့သားထက်ပို၍တာလွန်သောဒီသတိကိုရရှိမှာဖြစ်တယ်ပို၍အကျိုးကိုရရှိမှာဖြစ်တယ်နီနီဝေမြို့သူမြို့သားတွေတောင်းမှပဲယောနာသွားတရားဟောလို့သူတို့တွေဟာအပြစ်လုပ်နေတဲ့အနေအထားကနေနောင်တရရပြီတော့ပြောင်းလဲသွားတယ်ဒီနေရာမှာယောနာထက်တဲ့အင်မတန်ကြီးမြတ်တဲ့သူဆောလမုန်ထက်တဲ့ကြီးမြတ်တဲ့သူဖြစ်တဲ့ဘုရားရှင်သည်ကျွန်တော်တို့ရဲ့အလဲမှာရှိတယ်ဒီတော့သူဟောပြောချက်ကိုကျွန်တော်တို့လိုက်နာဖို့တည်ထားတာအရေးကြီးပါတယ်ဒါဟာတခြားနမိတ်လက္ခဏာတောင်းစီဟာမလိုတော့အရာအလုံးဘုရင်တကာတို့ရဲ့ဘုရင်ဒါကြောင့်ကျွန်တော်ခဏခဏပြောတယ်ကျွန်တော်တို့ရဲ့ဈေးမှာမနေမဝေးမှာကိုရောမြတ်ဆက်ဂရမန်တူရှိတယ်မနေမဝေးမှာကျွန်တော်တို့
ဘုန်းကြီးဟန်ဒီအနီးနားမှာရှိအာဘဖြင့်ရှင်သလားကျွန်တော်တို့ဒီကနေဟိုးရောမမြို့ကိုသွားပြီးအာဘဖြစ်စရာမလိုဂျေရုဆလင်မြို့သွားပြီးအာဘဖြစ်စရာမလိုဘုန်းကြီးယဟန်တွေကျွန်တော်တို့အနားမှာရှိကိုရမပင့်ရှင်သလားဟိုးဂျေရုဆလင်မှာသွားစရာမလိုဘုန်းကြီးဟန်တွေကျွန်တော်တို့ဒီမှာရှိဖះကကိုယ့်အနာကိုလိုက်လာပြီးသို့တော်လည်းပဲကိုကထွက်ပြေးနေတယ်ဆိုလို့ရှင်တော်ကကျွန်တို့ဖះဖြစ်စေခြင်းနဲ့ဖះပေးတဲ့ဆုတွေနဲ့ဝေးကွာစရာရှိမှဖြစ်တယ်ဒီအတွက်ကြောင့်ကျွန်တော်တို့တွေမိမိရဲ့ကြာပိုင်ခွင့်ထက်မိမိရဲ့ရနိုင်တဲ့ယရနာတွေကိုလက်လို့ဆုံးရှုံးခြင်းမခံဖို့အတွက်တိုက်တွန်းခြင်းနဲ့ကျွန်တော်တို့ရဲ့ဖះဟာတနာခြင်းနဲ့ပြည့်ဝတဲ့ဖះလည်းဖြစ်ပါအပြစ်တွေပေါ်များနေတဲ့ဒီကဘာထဲမှာဖျားသခင်ရဲ့တနာခြင်းဟာအပြစ်ဒဏ်ပေးခြင်း condemnation ထက်ကြီးမြတ်တဲ့ဖျားရဲ့တနာခြင်းဟာတရားမြတ်တဲ့ခြင်းနဲ့လည်းပဲကြီးမြတ်တဲ့ the mercy of God is greater than justice လို့ပြောတာလည်းရှိတယ်။ဆိုတော့အဓိကဖျားသခင်ရဲ့တနာခြင်းကိုကျွန်တော်တို့လိုချင်လို့ရှိရင်ရနိုင်တယ်ဆိုတာကိုကျွန်တော်တို့လက်တကမ်းမှာပဲရှိပါတယ်။ဖျားသခင်ဟာကျွန်ုပ်တို့ကိုအပြစ်ကနေအခွင့်လွတ်ဖို့အမြဲတမ်းပျောက်တော်သားလိုပဲအဖေကစောင့်နေတယ်လို့ဖျားကကျွန်ုပ်တို့ကိုစောင့်နေတကားဖွင့်ထားတယ်ဘယ်တော့မှပြန်လာမလဲပေါ့အပြစ်ခွင့်လွတ်ခြင်းခံရဖို့ဆိုလို့ရှိရင်ကျွန်တော်တို့ကပြန်လာရမယ်အဖေစီကိုပြန်လာရမယ်ဖျားစီကိုပြန်လာရမယ်ဒါမှသာလေအခွင့်တောင်းရမယ်ခွင့်တောင်းမှခွင့်လွတ်ခြင်းရမှာပေါ့ဖျားစီသွားပြီးအခွင့်လွတ်ခြင်းတောင်းရမယ်ဆိုတဲ့အနေအားမှာမိမိအပြစ်အတွက်တကယ့်ကိုနောင်တရပြီတဲ့နောက်အပြစ်ခွင့်လွတ်ခြင်းနဲ့တကယ်ဆာငတ်နေတဲ့အနေအထားလေးနဲ့အာဘဖြစ်ခြင်းဆက်ကရမန်တူကိုခံယူကြရမှာဖြစ်ပါလေ။အဲ့ဒီတော့အာဘဖြစ်ခြင်းဆက်ကရမန်တူဟာမိမိရဲ့ပြင်ဆင်မှုပေါ်မှာအကျိုးသက်ရောက်မှုဟာမူတည်ပါတယ်ကောင်းတဲ့နာကျင်ခြင်းစစ်မှန်တဲ့နာကျင်ခြင်းဆွဲပြီးတဲ့နောက်အာဘဖြစ်ခြင်းဟာဘာနာကျင်ခြင်းမှမဆွဲဘဲနဲ့အာဘဖြစ်တဲ့သူထက်မြောက်များစွာအကျိုးသက်ရောက်မှုရှိပါဘူး။ဒါကြောင့်အာဘဖြစ်ခြင်းဆက်ကရမန်တူကိုလေးလေးနက်နက်နဲ့စစ်မှန်သောနာကျင်ခြင်းကိုအချိန်ကျူးပြီးတဲ့နောက်ပြစ်စင်းစားပါအပြစ်နှောင်တတ်ယူပါ။စစ်မှန်တဲ့နာကျင်ခြင်းဆိုတာကဘာလဲလို့မေးလာလို့ရှိရင်စစ်မှန်တဲ့နာကျင်ခြင်းဆိုတာစစ်မှန်တဲ့နောင်တဆိုတာနောက်နောင်ကိုအခုပြုတ်ခဲ့တဲ့အဖြစ်တွေကိုစဉ်းစားမိတဲ့အဖြစ်တွေအားလုံးကိုနောက်နောင်ကိုမလုံမိအောင်ကြိုးစားမယ်နောက်နောင်ကိုအပြစ်ကိုပို့တဲ့လမ်းတွေအပြစ်ကိုရောက်စေတဲ့နေရာအလုပ်တွေကိုကြိုးစားရှောင်ကျင်ပါမယ်ဆိုတဲ့စိတ်ဆန္ဒတန်ဖိတန်ချပြီးဒါကြိုးစားခြင်းပဲဖြစ်ပါတန်ဖိတန်ချခြင်းပဲဖြစ်ပါကောင်းတဲ့အာဘဖြစ်ခြင်းဆိုတာအဆင့်ဆင့်ရှိပထမဖြစ်တွေကိုစဉ်းစားရမယ်ဆုတောင်းရမယ်ပေါ့အပြစ်တွေကိုစဉ်းစားနိုင်အောင်ဆုတောင်းပြီးတဲ့အခါကျတော့အပြစ်တွေကိုစဉ်းစားတည့်ပြီးတည့်ရဲ့လုပ်တဲ့ပြစ်တွေအပြစ်တွေကိုစဉ်းစားပြီးတဲ့အခါမှာမိမိအပြစ်တွေအတွက်တကယ်ဝမ်းနဲ့နှောင်တရတယ်အဲ့အဲ့ဒါပြီးတဲ့နောက်တန်တိတ်ထန်ချပြီးနောက်နောက်ကိုဒီလိုမျိုးပြစ်တွေမကျူးလွန်မပြုတ်မိအောင်ဆိုတဲ့စိတ်ထားပြီးတဲ့နောက်တန်ဋိဌံချာရအဘဖြစ်ရမယ်အဘဖြစ်ခြင်းဆက်ကရမန်တူကိုကောင်းကောင်းမွန်မွန်ပြုကြဖို့အတွက်လည်းပဲပြင်ဆင်ပြီးတဲ့နောက်ပြင်ပြင်ဆင်ဆင်နဲ့ပြုကြဖို့အတွက်လည်းတိုက်တွန်းရှင်ပါလေဒါကြောင့်ယဟန်တာသူတော်သူမြတွေကဘယ်လိုပြောထားတယ်လဲဆိုတော့ကောင်းမွန်သောအဘဖြစ်ခြင်းကိုပြုပြီးပြီးချင်းသိသွားတဲ့ပုဂ္ဂိုလ်ဟာကောင်းဉာဏ်ချမ်းသာကိုတန်းရောက်တယ်လို့ပြောတယ်ဒါအဘဖြစ်ခြင်းအကျိုးသိရောက်မှုကိုပုံဖော်ပြခြင်းပဲဖြစ်ပါတယ်။နောက်ပြီးတော့လည်းပဲအာဘဖြစ်ခြင်းကိုလည်းမကြာခဏကျွန်တော်တို့လုပ်ဖို့အရေးကြီးပါတယ်။ဥပမာနဲ့ခိုင်နေရလို့ရှင်တော့ဟာလူဟာနေ့တိုင်းရေချိုးတယ်လို့တချို့လူတွေကတနေ့ကိုနှစ်ခါတော့ချိုးတယ်။ဘာဖြစ်လို့လဲ။ကိုယ်ခန္ဓာပေါ်မှာညိနေတဲ့တွေကနေတဲ့ချွေးတွေကြီးတွေဖုံမှုတ်တွေစသဖြင့်ပေနေတဲ့အခါကိုယ်ခန္ဓာတန့်ရှင်းဖို့အတွက်ဆပြတိုက်တယ်ရေချိုးတယ်ပေါ့ဆပြတော့မှအမျိုးမျိုးပေါ်လာရေတဲ့အကြာကြီးချိုးတယ်ရေပူရေနွေးရေအေးစသဖြင့်ဘာဖြစ်လို့လဲခန္ဓာကိုတန့်ရှင်းဖို့အတွက်အဲ့ထုံနည်းတူစွာပဲဝိညာဉ်ကိုဆေးကြောပေးရတယ်ဆိုတဲ့အာဘဖြစ်ခြင်းဆက်ကရမန်တူကျွန်တော်တို့မှာရှိတယ် ဒီတွေ့ကြောင်မကြာခဏကျွန်တော်တို့ဟာအပြစ်တွေကိုကြာရောက်တတ်တယ်လူတော်တွေမှာနေတယ်ကဘာကြီးမှာနေတယ်စိတ်ရှိတယ်ကိုယ်ရှိတယ်ဝိညာဉ်ရှိတယ်ဒီတွေ့ကြောင်စိတ်အဖြစ်ဖြစ်စေနော်တကယ်ခန္ဓာကိုယ်နဲ့အဖြစ်ဖြစ်စေနော်အမျိုးမျိုးသောအပြစ်တွေထဲကိုကြာရောက်တတ်တဲ့အခါကျတော့မကြာခဏကျွန်တော်တို့အာဘဖြစ်ဖို့တော့အရေးကြီးတယ်ဒါမှသာလျှင်လည်းပဲကျွန်တော်တို့ယေရှုတော်စီးဆင်းရလမ်းကြောင်းတည်ပွင့်နေမှာဖြစ်ပါနောက်ဒုတိယတစ်ချက်နဲ့နောင်တရချင်းအရေးကြီးပုံဒီနေ့ကျမ်းစာဟာနီနီဝေမြို့သူမြို့သားတွေအကြောင်းပြောထားပါတယ်ဒီနေ့ကျမ်းစာတန်လူကာခန်းကြီး7ခန်းငယ်30မှာနီနီဝေမြို့သူမြို့သားတွေကိုအတူယူချဖို့ပြောထားပါတယ်နီနီဝေမြို့သူမြို့သားတွေဟာယောနနော်မရောက်ခင်ကဆိုတော်ဆိုးဆိုးဝါးဝါးသူတွေအပြစ်တွေမျိုးစုံလို့ဒါပြင်ယောနရောက်လာပြီးတဲ့အခါကျတော့ဆုံးမဩဝါဒတွေတရားတွေဟောပြီးတဲ့နောက်လုတ်တဲ့ခါမှာနနေဝေမြို့သူမျိုးသားတွေဟာပြောင်းလဲပြီးတော့သူတော်စင်သူတော်ကောင်းတွေဖြစ်လာတယ်။ဒါကြောင့်ဒီနေ့ကျမ်းစာရဲ့သွန်သင်ချက်ကနောင်တယူပြီးပြောင်းလဲဖို့အရေးကြီးတယ်ဆိုတဲ့အကြောင်းကိုပြောပြခြင်းပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အပြစ်ပြုမိဒါထက်အပြစ်ပြုမိပြီးလို့ရှိရင်ဘယ်လောက်နောင်တရပြီးဘယ်လောက်ပြောင်းလဲဖို့ကြိုးစားသလဲဆိုတာကိုပဲဖျားခင်ကြည့်ပါတယ်။ပြောင်းလဲခြင်းနဲ့စိတ်နဲ့တကယ်ပြောင်းလဲဖို့ကြိုးစားနေတာကိုဖျားသာဘူအရေးကြီးပါတယ်နောက်ဆုံးပြောချင်တာကဘာလဲဆိုပြောင်းလဲခြင်းရဲ့လက္ခဏာဘာလဲပြောင်းလဲခြင်းရှိတယ်ဆိုတာဘယ်လိုသိရပြောင်းလဲခြင်းရှိတဲ့သူရဲ့ပြောဆိုနေထိုင်လုပ်ကိုင်ဒါကိုကြည့်ပြီးတဲ့နောက်ဖျားတရားပူရှိလာသလားဖျားနဲ့တင့်မြတ်ခြင်းဆိုတဲ့အပြစ်ကင်းစင်အောင်နေပြီးတဲ့နောက်ဖျားတရားအလုပ်ကိုပူစူးစားလာသလားနောက်လူချင်းချင်းလည်းပဲချစ်ချစ်ခင်ခင်နဲ့နေတတ်လာသလားပူရနေလာသလားနော်တင့်တင့်မြတ်မြတ်နဲ့ကုသိုလ်ကောင်းမှုအလုပ်ကိုပို့လှုပ်လာသလားကျမ်းစာမှာပါတဲ့အတိုင်းမိမိရဲ့ဖျားရှင်ကိုကိုယ်စိတ်နှလုံးအကျွင့်မဲ့ချစ်တဲ့နေရာမှာပို့တိုးတက်လာသလားမိမိနိစ္စတဲ့သူကိုကိုယ်ရှင်ကဲ့သို့ချစ်တဲ့နေရာမှာပို့ပြီးတိုးတက်လာတာဒါတွေကိုချိန်ကြိုက်ပြီးတဲ့နောက်လူတစ်ယောက်ရဲ့နောင်တရခြင်းရဲ့အတိတ်နဲ့အကွာအဝေးကိုတိုင်းတာလို့ရပါတယ်ဒါကြောင့်ကျွန်တော်တို့အားလုံးမကြာခဏအာဘဖြစ်ပါစစ်မှာတော့နာကျင်ခြင်းဆွဲပြီးအာဘဖြစ်ပါမြဲတမ်းဝိညာဉ်ရေးကိုတန့်ရှင်းအောင်လုပ်ပါလို့အားလုံးကိုတိုက်တွန်းချင်ပါတယ်ဖျားရှင်အရောက်တိုင်းကိုကောင်းချီးပေးပါစေ